Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်သူနဲ့မနေ့ခင်ဖြစ်ပါသေးဗျာ Washington မြို့တော် VOA American တန်ခါနေ့2014ခုနှစ်မေလ17ရက်တနင်္ဂနွေနေ့မနေ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့39တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီမနက်အတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်မကတော့ဆွမျက်မှုပါရှင်နိုင်ဂျီးရီးယားနိုင်ငံမှာចောင်းသူမင်းကလေးတွေကိုဘိုကိုဟာရမ်တွေဖမ်းဆီးသွားတာနဲ့ပတ်သက်လို့နိုင်ငံတကာမှာအပြစ်တင်ပြောဆိုမှုတွေပိုပြီးတော့များလာနေပါတယ်တခါယူကရိန်းရှေ့ပိုင်းကဒေသနှစ်ခုမှာတော့ယူကရိန်းနိုင်ငံကနေပြီးတော့ခွဲထွက်မထွက်ဆန္ဒခံယူပွဲတွေကိုကျင်းပသွားမှာဖြစ်တယ်လို့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပြောလိုက်ပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုမနက်နာချမ်းနဲ့ညင်ညာပေးပါမယ်ရှင်
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်ထဲမှာတော့ဒီကနေ့ကျင်းပမယ့်အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲအခြေအနေတခါအာဆီယံစီးပွားရေးအတိုက်အဝန်ကြီးဖော်ဆောင်နိုင်ဖို့ကြိုးပမ်းလှုပ်ဆောင်နေတာနဲ့ပတ်သက်ပြီ
းစီးပွားရေးခန္ဓာမှာတခုတည်းသောဒီကုန်သွယ်မှုစုံပိုင်းညာဖြစ်ဖို့ဆိုတာကကျွန်တော်ကကျန်တဲ့နိုင်ငံ6နိုင်ငံ2015မှာအပြီးလုပ်မယ်ကျွန်တော်က2018မှာလုပ်ရမယ
်မြန်မာအစိုးရပြောခွင့်ရပုဂ္ဂိုလ်ပြည်ချိုင်းဒုဝန်ကြီးဦးရထွတ်ပြောပြခဲ့တာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ဥအောင်ခင်စီစဉ်တင်ဆက်တဲ့မြမောက်ရေးရာသုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုလည်းကြားကြဖို့ရှိသလိုအစီအစဉ်ဒုတိယပိုင်းမှာတော့မနေ့စနေနေ့ညကထုတ်လွှင့်ခဲ့တဲ့စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့မတ်စုမြတ်မွန်နဲ့မန်နန္ဒာချန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
နိုင်ဂျီးရီးယားနိုင်ငံမှာចောင်းသူမင်းကလေး200ကျော်ကိုဘိုကိုဟာရမ်အစ္စလာမ်စစ်သွေးကြွတွေဖမ်းဆီးသွားတာနဲ့ပတ်သက်လို့နိုင်ငံတကာမှာအပြစ်တင်ပြောဆိုမှုတွေပိုပြီးတော့များလာနေပါတယ်။အမေရိကန်သမ္မတကတော်မစ်ရှယ်အိုဘားမားကသမ္မတအစားအပတ်စဉ်မင်းကွန်းကိုထူးထူးခြားခြားပြောကြားခဲ့ပါတယ်။ចောင်းသူမင်းကလေးတွေကိုညဘက်ကြီးသူတို့အဆောင်ကနေဖမ်းဆီးခေါ်သွားတဲ့အဖြစ်ကိုသူရောသမ္မတအိုဘားမားပါအင်မတန်ဒေါသထွက်ရပြီးတော့ယဉ်ကျေးမတတ်ခံစားရတယ်လို့သမ္မတကတော်ကပြောကြားခဲ့ပါတယ်
။ This unconscionable act was committed by a terrorist group determined to keep these girls from getting an education.
မင်းကလေးတွေပညာတတ်မဖြစ်စေရဘူးလို့တန်ဋိဌာန်ချထားတဲ့အကြမ်းဖက်အဖွဲ့တစ်ဖွဲ့ကဘလို့မှအတိတ်ပဲမရှိတဲ့လောက်ရက်ကိုလုပ်ခဲ့တာပါ။မင်းကလေးငယ်တွေရဲ့ရည်မှန်းချက်တွေကိုယောက်ျားရင်းမကြီးတွေကရိုက်ချိုးဖို့ကြိုးစားတဲ့လောက်ရက်ဖြစ်တယ်လို့သမ္မတကတော်မစ်ရှယ်အိုဘားမားကပြောကြားခဲ့တာပါ။တစ်ချိန်တည်းမှာပဲဒီအစ္စလမ်ဘာသာရေးခေါင်းဆောင်တစ်ယောက်ကလည်းဘိုကိုဟာရမ်အဖွဲ့ဟာအစ္စလမ်ဘာသာကိုအမြင်မှားအောင်လို့ဖျက်ဆီးနေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဒီအဖွဲ့ဟာလွန်းလွဲနေပြီးတော့စစ်သွေးကြွတွေဟာမှားရွေးတဲ့လမ်းကိုရှောက်နေတယ်ဆိုတာပြသနေတယ်လို့ဆာဒီအာရေဗျနိုင်ငံကဘာသာရေးခေါင်းဆောင်ကြီးရှေ့ခ်အဗ်ဒူလာဇစ်အယ်အယ်ရှေ့ခ်ကစနေနေ့ကပြောကြားခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းအခုလိုမင်းကလေးတွေကိုဖမ်းဆီးသွားတဲ့ကိစ္စအပေါ်မှာအင်မတန်စိုးရိမ်ကြောင်းဖော်ပြပြောဆိုခဲ့ပြီးတော့အမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။ချီဘော့မျိုးကနေចောင်းသူမင်းကလေးတွေကိုအေဘရာဆလေးရဲ့နေကလေးကဘိုကိုဟာရမ်အဖွဲ့ကဖမ်းဆီးသွားတာဖြစ်ပါတယ်။အခုလိုမျိုးဘိုကိုဟာရမ်တွေမင်းကလေးကျောင်းကိုဝင်တိုက်မယ်ဆိုတာကိုနိုင်ဂျီးရီးယားလုံခြုံရေးတိုက်ဖွဲ့တွေဟာ၄နိုင်လောက်ကြိုပြီးတော့သတင်းရခဲ့ပေမဲ့ကာကွယ်ဖို့ပြတ်ကပ်ကွက်ခဲ့တယ်လို့ Amnesty International အဖွဲ့ကတောက်ချနေတော့ကပြောကြားခဲ့ပါတယ်ရှင်
။ရုရှားစကားပြောဒေသမှာကျင်းပမဲ့လူမှုဆန္ဒခံယူပွဲကြောင့်ဆိုးကျိုးတွေကြားရောက်နိုင်တယ်လို့ယူကရိန်းအစိုးရကတတိပေးနေပေမဲ့လည်းတနင်္ဂနွေနေ့မှာစီစဉ်ထားတဲ့အတိုင်းပဲယူကရိန်းကနေခွဲထွက်ရေးနဲ့ပတ်သက်တဲ့လူမှုဆန္ဒခံယူပွဲကိုကျင်းပသွားမှာဖြစ်တယ်လို့ယူကရိန်းနိုင်ငံရှေ့ပိုင်းကရုရှားလိုလားသူခွဲထွက်ရေးသမားတွေကပြောဆိုခဲ့ပါတယ်။ဒီကနေ့ပြုလုပ်မဲ့လူမှုဆန္ဒခံယူပွဲဟာဒေါနီယက်နဲ့လူဟန်စ်မှာကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်ပြုလုပ်တာဖြစ်ပါတယ်။အလောတကြီးစီစဉ်ထားတဲ့ဒီဆန္ဒခံယူပွဲမှာမဲပေးမဲ့အစီအစဉ်နဲ့မဲပေးခွင့်ရှိသူစီးရင်တွေနဲ့ပတ်သက်ပြီးကြာကြာနာနာပြင်ဆင်မထားနိုင်တဲ့အပေါ်မှာတော့ယူကရိန်းနိုင်ငံနဲ့အနောက်နိုင်ငံတွေကပြစ်တင်ဝေဖန်ထားကြပါတယ်။မကြသေးခင်ကကောက်ယူခဲ့တဲ့စစ်တပ်မှာယူကရိန်းကနေခွဲထွက်ရေးအပေါ်ဒေသခံ80ရာခိုင်နှုန်းကဆန့်ကျင်တာနဲ့ရွေးကောက်ပွဲတွေဟာဥပဒေနဲ့ညီမညီမေးခွန်းထုတ်နေတာတွေရှိပေမဲ့လည်းခွဲထွက်ရေးခေါင်းဆောင်တွေကတော့ဒေါနီယက်နဲ့လူဟန်စ်မှာနေထိုင်ကြတဲ့လူတွေကဒေသအနာဂတ်အတွက်ချက်ချင်းမဲပေးခွင့်ရဖို့တောင်းဆိုနေကြတယ်လို့ပြောဆိုပါတယ်။ယူကရိန်းသမ္မတအလက်ဇန်ဒါတာချီနော့ဖ်ကတော့လွတ်လပ်ရေးရဖို့ကြိုးစားတာဟာဒေသတွင်းမှာအနေဆုံးအဆင့်အထိရအောင်လုပ်နေတဲ့ကိစ္စအဖြစ်ခွဲထွက်မဲ့သူတွေကိုစနေနေ့ကပဲတတိပေးခဲ့ပါတယ်။ဒါအပြင်နိုင်ငံအရှေ့ပိုင်းမှာလွတ်လပ်ရေးရဖို့ကြိုးစားနေတဲ့သဘုံတွေကိုလည်းဆွေးနွေးဖို့တိုက်တွန်းခဲ့ပါတယ်
။အာဆီယံအဖွဲ့ဝင်ဗီယက်နမ်နိုင်ငံနဲ့ဒေသရင်းကအင်အားကြီးတရုတ်နိုင်ငံကြားရေပိုင်တဲ့ပြဿနာကြောင့်အခြေအနေတင်းမာနေတာနဲ့ပတ်သက်လို့အာဆီယံအသင်းအနေနဲ့စိုးရိမ်နေလို့အာဆီယံနိုင်ငံကြားရေးဝန်ကြီးတွေကပြောကြားခဲ့ပါတယ်။နေပြည်တော်မှာစနေနေ့ကအာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကျင်းပခဲ့ပြီးတဲ့နောက်မှာကြေညာချက်ထုတ်ပြန်ပြောကြားခဲ့တာပါ။ ပင်လယ်ပြင်ဆိုင်ရာနိုင်ငံတကာဥပဒေတွေကိုသက်ဆိုင်တဲ့နိုင်ငံတွေအားလုံးကလိုက်နာကြဖို့နဲ့ဒေတာရင်းကတင်းကျိန်အေဂျင့်မှုကိုထိခိုက်စေမဲ့ကိစ္စတွေကိုထိန်းသိမ်းလုပ်ကြဖို့အတွက်အာဆီယံနိုင်ငံကြားရေးဝန်ကြီးတွေကတိုက်တွန်းထားပါတယ်။ပြဿနာတွေပိုဆိုးမလာအောင်လို့နိုင်ငံတွေအနေနဲ့ရေချောင်းဆိုင်ရာလိုက်နာဆောင်ရွက်တဲ့လှုပ်ထုံးလှုပ်နည်းတွေကိုလည်းအများဆုံးသဘောတူပြီးတော့ထိထိရောက်ရောက်အကောင့်ထဲပေါ်ချဖို့အတွက်ကိုလည်းစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာအာဆီယံနိုင်ငံကြားရေးဝန်ကြီးတွေကတောင်းဆိုထားပါတယ်။အာဆီယံကောင်းဆောင်တွေတက်ရောက်မဲ့ထိပ်သီးစည်းဝေးပွဲကိုတော့ဒီကနေ့ကျင်းပမှာဖြစ်ပါတယ်။ဒီနှစ်ထိပ်သီးစည်းဝေးပွဲဆောင်ဖို့ကငြိမ်းချမ်းကြွယ်ဝတဲ့အာဆီယံအတိုင်းအဝိုင်းကိုပေါ်ဆောင်ရေးအတွက်အဓိကဖြစ်ပါတယ်။အာဆီယံနိုင်ငံတွေအားလုံးတသားတည်းဖြစ်စေမဲ့အာဆီယံအတိုင်းအဝိုင်းကြီးပေါ်ဆောင်ရေးနဲ့အာဆီယံစည်းဝေးရေးအတိုင်းအဝိုင်းကြီးကိုပေါ်ဆောင်နိုင်ဖို့ဆောင်ရွက်တဲ့ကိစ္စတော်တော်များများကို2015ခုနှစ်မကုန်ခင်အကောင့်ထဲပေါ်ရေးကိစ္စတွေကိုအဓိကထားဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။စနေနေ့ညတော့ကတော့သမရဦးသိန်းစိန်တက်ခင်းတဲ့ညစာစားပွဲကိုအာဆီယံကောင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်ရှင်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24kHz 12.23 5.32kHz 6.25 5.39kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်းငင်းတွေနေမနက်ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ထိုင်းနိုင်ငံမှာပြည်သူရွေးချယ်တာမဟုတ်တဲ့သူကိုဝင်ကြီးချုပ်ခန့်အပ်မယ်ဆိုရင်ပြည်ရင်းစစ်ပွဲဖြစ်တဲ့အထိပြဿနာကြီးသွားနိုင်တယ်လို့အထက်လွှတ်တော်တရားရုံးတွေနဲ့ရွေးကောက်ပွဲကော်မရှင်တို့ကိုအနီဝက်ခေါင်းဆောင်ကသတိပေးလိုက်ပါတယ်။လက်ရှိကြားဖြတ်အစိုးရကိုထောက်ခံတဲ့လူမှုအင်အားပြပွဲကိုဗန်ကောက်မြို့ပြင်မှာစနေနေ့ကပြုလုပ်ခဲ့စဉ်မှာအနီဝက်ခေါင်းဆောင်ဂျာတူဘွန်ပရွန်ပန်ကတရားရုံးသုံးခုနဲ့အထက်လွှတ်တော်ဥက္ကဋ္ဌတွေအနေနဲ့ဝင်ကြီးချုပ်တစ်ကိုခန့်အပ်ခဲ့မယ်ဆိုရင်ပြည်ရင်းစစ်ဖြစ်တဲ့အထိပဋိပက္ခတွေကဆိုးသွားနိုင်တယ်လို့ပြောကြားခဲ့တာပါ။ဝင်ကြီးချုပ်တဲ့အဖြစ်လက်ထောက်ဝင်ကြီးချုပ်နီဝါတော်မရွန်ပွန်ဆောင်ပိုင်ဆန်ကိုအစိုးရဘက်ကအဆိုပြုထားပါတယ်ဒါပေမဲ့အစိုးရစန့်ကျင်ဆန္ဒပြခေါင်းဆောင်စုထပ်တောင်စုပန်ကတော့နီဝါတော်မရွန်ကိုဒီအစိုးရအဖွဲ့ကိုခေါင်းဆောင်ဖို့အခွင့်အာဏာမရှိဘူးလို့ပြောကြားခဲ့ပါတယ်ဂျားနေဝင်ကြီးချုပ်တစ်ကိုခတ်အပ်ပေးဖို့အတွက်ကိုလည်းစုထပ်ကထိုင်းအထက်လွှတ်တော်ဖွဲ့စည်းပုံတရားရုံးအပါအဝင်လုတ်ပိုင်ခွင့်အာဏာရှိတဲ့တရားရုံးတွေနဲ့ရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုထားပါတယ်အနီဝတ်တွေထောက်ခံတဲ့ဝင်ကြီးချုပ်ရင်းလက်ရှင်နာဝတ်နဲ့သူ့ရဲ့ကက်ဘိနက်အဖွဲ့ဝင်တွေကိုဖွဲ့စည်းပုံတရားရုံးကပြီးခဲ့တဲ့သတင်းပတ်ထဲယာရုကနေဖယ်ရှားခဲ့ပါတယ်။ဒါပေမဲ့လည်းဂျားဖြတ်အစိုးရကိုတော့ရင်းလက်အစိုးရကပဲဆက်လက်အုပ်ချုပ်နေတဲ့အတွက်အစိုးရတစ်ဖွဲ့လုံးယာရုကနေဆင်းသွားပေးဖို့အတွက်အစိုးရဆန့်ကျင်သူတွေကဘန်ကောက်မြို့ထဲမှာဆန္ဒပြကြပါတယ်ရှင်
။အာနာယအာဖရိကန်အမျိုးသားကွန်ဂရက် ANC ရွေးကောက်ပွဲမှာအနိုင်ရခဲ့တာဟာနှစ်ပေါင်း20အတွင်းဆောင်ရွက်ချက်တွေပေါ်အခိုင်အမာထောက်ခံမှုကိုပြသတဲ့လက္ခဏာဖြစ်ပါတီကသဘောထားတဲ့အကြောင်းတောင်အာဖရိကသမ္မတဂျေကော့ဇူမာကပြောဆိုလိုက်ပါတယ်ဗိုလ်တော်ဦးနဲ့ရွေးကောက်ပွဲမှာအမျိုးသားလွှတ်တော်နေရာအများစုကို ANC ပါတီကအနိုင်ရရှိတဲ့အကြောင်းရွေးကောက်ပွဲအရာရှိတွေကစနေနေ့မှာကြေညာခဲ့ပြီးမကြခင်မှာပဲမစ္စတာဇူမာကအခုလိုပြောကြားခဲ့တာပါ ANC ပါတီနိုင်ရခဲ့တဲ့အတွက်သမ္မတဇူမာကတော့ဒုတိယ5နှစ်သက်တမ်းဆက်လက်တာဝန်ယူခွင့်ရရှိမှာလည်းဖြစ်ပါတယ်ဒါပြင်အခုအောင်မြင်မှုဟာဆိုရင် ANC ပါတီအနေနဲ့တောင်အာဖရိကနိုင်ငံသားအများစုအထူးသဖြင့်စည်ရဲသားတွေနဲ့အလုသမားလူဒန်းစားတွေအတွက်စစ်မှန်တဲ့မျှော်လင့်ချက်ဆက်ရှိနေတယ်ဆိုတာကိုပြသလိုက်တာပဲဖြစ်တယ်လို့လည်းသမ္မတကပြောဆိုသွားခဲ့ပါတယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကနေ ANC ပါတီက249နေရာနိုင်ရခဲ့တဲ့အကြောင်းတရားဝင်မဲရလက်ကိုကြေညာပေးခဲ့တာပါဒီမိုကရက်တစ်မဟာမိတ်ပါတီကတော့89နေရာနဲ့ဒုတိယလိုက်ပြီးပါတီသစ်တစ်ခုဖြစ်တဲ့ Economic Freedom Fighters ပါတီကတော့25နေရာနဲ့တတိယလိုက်ခဲ့တာဖြစ်ပါတယ်
အီရတ်နိုင်ငံမှာစနေနေ့ကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်24ယောက်ကျော်သေဆုံးခဲ့ပါတယ်။အီရတ်မှာအခုလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေပြန်ပြီးတော့ဖြစ်နေတဲ့အတွက်ခြေခြေပြင်းပြန်ပဋိပက္ခတွေဖြစ်တဲ့အခြေအနေပြန်ရောက်သွားမှာကိုလည်းစိုးရိမ်နေကြပါတယ်။ဘက်ဒက်မျိုးရဲ့မြောက်ဖက်ကဒူဂျဲလ်မျိုးမှာအသေးအပြောက်အများဆုံးဖြစ်ခဲ့ပြီးတော့အသေးခံဘုံခွဲသမားကဖောက်ခွဲပစ္စည်းအပြည့်တင်လာတဲ့ကားကိုစစ်တပ်လုံခြုံရေးဂိတ်ကိုဝင်တိုက်ခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်6ယောက်ထဲမှနည်းလည်းသေဆုံးသွားခဲ့ပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်ဆုမြတ်မွန်နဲ့အမန္တန်တာချန်တို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့နေပြီးတော့မှာကျင်းပနေတဲ့အာဆီယံထိပ်သီးစည်းဝေးဘက်ကစည်းဝေးပွဲဘက်ကအခြေအနေတွေကိုပြောပြချင်ပါတယ်အာဆီယံထိပ်သီးစည်းဝေးဘက်ကိုနေပြီးတော့မှာကျင်းပနေတာမှာဒီကနေ့မှာတော့အာဆီယံအဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးဘက်ကိုကျင်းပမှာဖြစ်ပါတယ်နေပြည်တော်ကအာဆီယံထိပ်သီးစည်းဝေးပွဲရဲ့နောက်ဆုံးအခြေအနေတွေဒီကနေ့အစည်းအဝေးတွေနဲ့ပတ်သက်ပြီးတော့နေပြည်တော်ကိုရောက်ရှိနေတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုစီသူကိုပြီးခဲ့တဲ့မိနစ်ပိုင်းအတွင်းကပဲဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်
ဟုတ်ကဲ့ခင်ဗျာဒီနေ့က ကျွန်တော်တို့ဒီဖိတ်သီးစီဝေးဖွင့်ပွဲအခမ်းအနားကိုအရင်လုပ်ပါမယ်ခင်ဗျာ။အဲ့ဒီမှာနိုင်ငံတကာကောင်းဆောင်တွေတက်ကြမယ်။ပြီးတော့ကျွန်တော်တို့အာဆီယံဖိတ်သီးစီဝေးဆွေးနွေးပွဲတခုလုပ်မယ်ခင်ဗျာ။ပြီးရမယ်ကျွန်တော်ဒီနေ့မှာပဲဖိတ်ပွဲတစ်ခါလည်းလုပ်မယ်။အဲ့ဒီဟာတွေပြီးသွားတဲ့ခါကျရင်တော့ဒီနွားသမရဟုတ်သိန်းစင်အောင်ပြီးတော့ဒီတရင်းသမားတွေနဲ့တွေ့ပြီးတော့တရင်းသာရှင်နမွေးတခုလုပ်မယ်လို့ကျွန်တော်တို့ရဲ့အစီအစဉ်တွေကိုသိထားရတာခင်ဗျာ။
ဟုတ်ကဲ့အမနေ့ကကိုစီသူပြောတဲ့အထက်မှာဒီလူမှုအဖွဲ့အစည်းတွေနဲ့တွေ့မဲ့ကိစ္စကပြတ်သွားတဲ့ဆိုပြီးတော့လည်းပါပါတယ်ကမ္ဘောဒီးယားရဲ့မလေးရှားရဲ့စင်ကာပူရဲ့လူမှုအဖွဲ့အစည်းကိုယ်စားလှယ်တွေကိုဘာကြောင့်အစားထိုးလိုက်တယ်ဆိုတာကိုရောသူတို့ဘက်ကကြေညာတာမျိုးရှိလားဗျဟုတ
်ကဲ့ကျွန်တော်တို့မနေ့ကလက်နေရအထိကျွန်တော်တို့သိထားတာတော့အဲ့ဒီကမ္ဘောဒီးယားရဲ့စင်ကာပူရဲ့မလေးရှားရဲ့ကကျွန်တော်ဒီအာဆီယံဖိတ်သီးခေါင်းဆောင်တွေနဲ့တွေ့မဲ့ဒီလိုဖြစ်ရည်ကိုလည်းဒီတော့ထားတဲ့အတွက်သူတို့အခြားကျန်တဲ့ဂရုတွေကမြင်နေတဲ့အတွက်သူတို့ဒီပြဿနာကိုဖက်သိမ်းလိုက်တယ်လို့သူတို့ပြောတာရှိတယ်ဒါပေမဲ့ဘာကြောင့်ဖက်သိမ်းလဲဘယ်လူကြောင့်အစားထိုးလိုက်တယ်ဆိုတော့အသေးစိတ်ပြောပြတာပြညာမျိုးကျွန်တော်တို့မင်းရဲ့ပြည်ယူတဲ့အချိန်ထိတော့သူတို့တရားထုတ်ပြန်တာမျိုးသိမရှိဘူးခင်ဗျာ
ပြီးခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ညီလာခံကိုပုဂံမှာကျင်းပတော့ကဒီမီဒီယာတွေနဲ့ပတ်သက်ပြီးတော့အာစီမံခန့်ခွဲမှုတွေသူတို့ပြင်ဆင်တာတွေနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေလည်းတော်တော်လေးရှိခဲ့တယ်ဆိုတော့အခုတစ်ချိန်ဒီစီဝေးပွဲမှာရောဒီအခြေအနေတွေကဘယ်လိုရှိလဲ
ဟုတ်ကဲ့ခင်ဗျာဒီအခုမှာတော့ကျွန်တော်တို့အမြင်ကတော့ဒီတစ်ခေါက်မှာအကယ်လုံးကဒီမီဒီယာတွေရဲ့ဒီစီစဉ်ထားမှုတွေကအဆင်မပြေမှုဖြစ်ခဲ့တာတွေကိုအတော်လေးသူတို့သင်ခန်းစာယူထားပုံရတယ်ဗျာဒီတစ်ခေါက်မှာတော့မီဒီယာတွေအပြည်အဝမီဒီယာဟောပြပမီဒီယာဟောအတွက်ပြည်ဥပဒေနေရာဆိုင်ရေးစီစဉ်တာအစတို့ဒီထုတ်ပြန်ချက်တွေပြီးဝီလာကအစတခြားလိုအပ်တဲ့ဝန်ဆောင်မှုတွေပြီးလာဆိုတော့တေချာလေးစနစ်တကျလို့ထားတော့တွေ့ရတယ်ခင်ဗျာများသောအားဖြင့်ပြည်တွင်းမီဒီယာသမားတွေကိုပြီးပါကလာပြီးတော့ပြည်ဥပဒေမီဒီယာသမားတွေကိုအဆင်ပြေလောက်ထားပြီးတော့တွေ့ရတယ်ခင်ဗျာအခြားဒူဒူအခက်ခဲတွေကတော့များသောအားဖြင့်မရှိဘူးခင်ဗျာအင်တာနက်ကနေရှင်ကအစလို့သုံးရကွန်ပျူတာအစလို့တခြားမီဒီယာတွေအတွက်သတင်းယူဖို့လိုလိုကူကူတရားအစင်ဒီအောင်တော့စီစဉ်ထားမျိုးဒီခေါက်မှာတော့ကျုံရတယ်ခင်ဗ
ျဟုတ်ကဲ့နောက်ဆုံးနေပြည်တော်ရဲ့လုံခြုံရေးအခြေအနေရောဘယ်လိုတွေ့ရလဲ
ဟုတ်ကဲ့လုံခြုံရေးအခြေအနေကတော့တို့ဒီပွဲမစခင်လည်းကတော်တော်လေးတင်းတင်းကြပ်ကြပ်လုံခြုံရေးယူထားတယ်ကျွန်တော်တို့တွေ့ရတယ်ဗျအခုအချိန်ကြီးရောဒီမှာလမ်းလေးပေါ်မှာလည်းလုံခြုံရေးတွေအများကြီးခြားတာမျိုးတွေ့ရတယ်ဗျအဲ့ဒီအဆောက်အဦးကျွန်တော်ဒီဖိတ်သီးစီဝေးကျင်းပတဲ့ MITC အဆောက်အဦးကြီးကိုတွားတဲ့လမ်းတွေကတော့အဲပါမအားဖြင့်လုံးဝသွားလို့မရအောင်ဖိတ်ထားတယ်။အဲသွားတဲ့နယ်သူဒီကုံလုံးကိုလည်းကျွန်တော်ဒီလူရွေးတွေတူဆက်တဲ့နယ်ဆက်ဆက်ဆွဆေးပြီးတော့မှပေါကွင်းပြူတာမျိုးကျွန်တော်တို့အတွေ့မြင်ရတာခင်ဗျ
။ဒါကတော့နေပြည်တော်မှာရောက်ရှိနေတဲ့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုစီသူကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။အခုတစ်ခါမှာတော့အာဆီယံအတိုင်းဝိုင်းဖော်ဆောင်ဖို့လုပ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေတက်ရောက်တဲ့အာဆီယံထိပ်သီးစည်းဝေးပွဲကိုဒီကနေ့တနင်္ဂနွေနေ့မှာနေပြည်တော်မှာကျင်းပမှာဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားရေပိုင်တဲ့အငင်းပွားမှုကြောင့်တင်းမာမှုရှိနေခြင်းကြောင့်ဆွေးနွေးမှုတွေမှာဒီကိစ္စကလွမ်းမိုးနေပေမဲ့မြန်မာနိုင်ငံမှာပထမဆုံးကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲရဲ့ဆောင်ပုဒ်ကရှေ့သို့တူညီတက်လန်းချီငိမ့်ချန်းဝေစီအာဆီယံအတိုက်ဝိုင်းစီဖြစ်ပါတယ်။အာဆီယံအတိုင်းဝိုင်းကြီးကိုဖော်ဆောင်နိုင်ရေးကိစ္စတွေကိုအဓိကထားဆွေးနွေးကြမယ်နေပြည်တော်ကအာဆီယံထိပ်သီးစည်းဝေးပွဲအကြောင်းနဲ့အာဆီယံအတိုင်းဝိုင်းကြီးဖော်ဆောင်နိုင်ဖို့မြန်မာနိုင်ငံရဲ့ပြင်ဆင်ဆောင်ရွက်မှုအခြေအနေတွေကိုတော့မတ်စုမြတ်မွန်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
။အာဆီယံအသင်းကြီးတဲ့မြန်မာနိုင်ငံပါဝင်လာပြီး18နှစ်အကြာမှာအာဆီယံထိပ်သီးစည်းဝေးပွဲကိုမြန်မာနိုင်ငံမှာပထမဆုံးကျင်းပနေတာဖြစ်ပါတယ်။နေပြည်တော်မှာကျင်းပနေတဲ့24ချိန်မြောက်အာဆီယံထိပ်သီးစည်းဝေးပွဲရဲ့အဓိကဆောင်ပုဒ်ကငြိမ်းချမ်းကြွယ်ဝတဲ့အာဆီယံအတိုင်းအဝိုင်းကြီးကိုဖော်ဆောင်နိုင်ရေးဖြစ်ပါတယ်။အာဆီယံနိုင်ငံတွေအားလုံးတသားတည်းဖြစ်စေမယ့်အာဆီယံအတိုင်းအဝိုင်းကြီးဖော်ဆောင်ရေးနဲ့အာဆီယံစီးပွားရေးအတိုင်းအဝိုင်းကြီးကိုဖော်ဆောင်နိုင်ဖို့ဆောင်ရွက်တဲ့ကိစ္စတော်တော်များများကို2015ခုနှစ်မတိုင်ခင်အပိသက်အကောင့်ထဲဖော်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းအာဆီယံအတွင်းရေးမှူးချုပ်လီလျောင်မင်းကထိပ်သီးစည်းဝေးပွဲမစခင်မှာပဲပြောကြားခဲ့ပါတယ်။လွတ်လပ်စွာကုန်သွယ်နိုင်မယ့်အာဆီယံဒေသကြီးဖြစ်ဖို့နဲ့ပြိုင်ဆိုင်နိုင်စွမ်းရှိတဲ့စီးပွားရေးအတိုင်းအဝိုင်းကြီးကိုထူထောင်နိုင်ဖို့အတွက်မှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့တာဒူညီမြဖြစ်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုရှိဖို့လိုအပ်တဲ့အပြင်ဆင်းရဲမွဲတေမှုလျှော့ချဖို့နဲ့လူမှုစီးပွားကွာဟချက်တွေကိုလျှော့ချဖို့လိုအပ်ပါတယ်။တချို့အဖွဲ့ဝင်နိုင်ငံတွေကလိုအပ်ချက်အတိုင်း2015မတိုင်ခင်မှာဆောင်ရွက်နိုင်မှာဖြစ်ပေမဲ့မြန်မာနိုင်ငံအနေနဲ့က2018ခုနှစ်အကုန်လောက်အထိအချိန်ယူရလိမ့်မယ်လို့မြန်မာအစိုးရပြောခွင့်ရသူဦးရထွတ်ကပြောကြားခဲ့ပါတယ
်။စီးပွားရေးခန္ဓာမှာတခုတည်းသောဒီကုန်သွယ်မှုစုံမှန်ညာဖြစ်ဖို့ဆိုတာကကျွန်တော်ကျန်တဲ့နိုင်ငံ6နိုင်ငံ2015မှာအပြီးလုပ်မယ်ကျွန်တော်က2018မှာလုပ်ရမယ်
အခုလိုအာဆီယံအတိုင်းအဝိုင်းကြီးထူထောင်နိုင်ရေးကိစ္စတွေကိုအဓိကဆွေးနွေးရမယ့်ထိပ်သီးစည်းဝေးပွဲမတိုင်ခင်အာဆီယံအဖွဲ့ဝင်ဗီယက်နမ်နိုင်ငံနဲ့ဒေသရင်းကအင်အားကြီးတရုတ်နိုင်ငံကြားမှရေပိုင်နှက်ကြောင့်ပြဿနာဖြစ်နေတဲ့အတွက်ဒီကိစ္စကအာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့စည်းဝေးပွဲမှာလွှမ်းမိုးခဲ့ပါတယ်။တောင်တရုတ်ပင်လယ်ကတရုတ်နဲ့ဗီယက်နမ်ကြားသူပိုင်ကိုပိုင်အငင်းပွားနေတဲ့နေရာမှာတရုတ်နဲ့ဗီယက်နမ်တင်းမောတွေတိုက်မိခဲ့ပြီးတဲ့နောက်မှာနှစ်နိုင်ငံကြားတင်းမာမှုတွေရှိနေတာပါ။နှစ်နိုင်ငံလုံးကပိုင်ဆိုင်တယ်လို့ပြောနေတဲ့ Paracel ကျွန်းတွေနားမှာတရုတ်သင်္ဘောတွေကဗီယက်နမ်သင်္ဘောတွေကိုတမင်ကိုတခါမကအချိန်ချင်းဝင်တိုက်ခဲ့တဲ့အတွက်သင်္ဘောငယ်တချို့ပျက်စီးပြီးတော့သင်္ဘောသား6ယောက်ထက်မနည်းဒဏ်ရာရခဲ့တယ်လို့ဗီယက်နမ်တာဝန်ရှိသူတွေကပြောပါတယ်။အခုလိုတင်းမာမှုတွေဖြစ်နေတာနဲ့ပတ်သက်လို့အာဆီယံနိုင်ငံကြားရေးဝန်ကြီးတွေအနေနဲ့အထူးစိုးရိမ်တဲ့အကြောင်းစနေနေ့တော့ကကြေညာချက်ထုတ်ပြန်ပါတယ်။ပင်လယ်ပြင်ဆိုင်ရာနိုင်ငံတကာဥပဒေတွေကိုသက်ဆိုင်တဲ့နိုင်ငံတွေအားလုံးကလိုက်နာကြဖို့နဲ့ဒေသရင်းကငြိမ်းချမ်းတည်ငြိမ်မှုကိုထိခိုက်စေမဲ့ကိစ္စတွေကိုချိန်ချင်းသိမ့်သိမ့်လှုပ်ကြဖို့အတွက်အာဆီယံနိုင်ငံကြားရေးဝန်ကြီးတွေကတိုက်တွန်းထားပါတယ်။အာဆီယံအသင်းအနေနဲ့ဘလောက်စိုးရိမ်နေသလဲဆိုတာကိုအာဆီယံအတွင်းရေးမှူးချုပ်လေလျောင်မင်းကအခုလိုပြောကြားခဲ့ပါတယ်
။ The ministers all the own parties concerned. I mean of course this can you know what are the parties concerned because all the documents mentioned here.
အခြေအနေတွေကိုထင်းထင်းသိမ့်သိမ့်လုပ်ဖို့သက်ဆိုင်တဲ့နိုင်ငံတွေအားလုံးကိုဝန်ကြီးတွေကတိုက်တွန်းခဲ့ပါတယ်ဒီလိုကိစ္စမျိုးဆိုတာကအာဆီယံတစ်ဖွဲ့လုံးစိုးရင်ကြတဲ့ကိစ္စမျိုးပါစီဝေးပွဲမှာဆွေးနွေးကြတဲ့အကြောင်းချက်တွေအရာလဲတောင်တရုတ်ပင်လယ်ထဲမှာတရုတ်နဲ့အာဆီယံအကြားဖြစ်နေတဲ့ကိစ္စတွေအတွက်စိုးရင်စရာကောင်းတယ်လို့ပြသနေပါတယ
်အာဆီယံအသင်းဝင်၄နိုင်ငံအပြင်တရုတ်ထိုင်ဝမ်တို့ကတောင်တရုတ်ပင်လယ်ထဲကရေပိုင်နက်တွေနဲ့ပတ်သက်လို့သူပိုင်ကိုပိုင်အငင်းပွားနေကြတာပါဒီပြဿနာတွေပိုဆိုးမလာအောင်နိုင်ငံတွေအနေနဲ့ရေချောင်းဆိုင်ရာလိုက်နာဆောင်ရွက်တဲ့လှုပ်ထုံးလုံနည်းတွေကိုအမြန်ဆုံးသဘောတူပြီးတော့ထိထိရောက်ရောက်အကောင့်ထဲပေါ်ကြဖို့အတွက်လည်းစနေနေ့ကထုတ်ပြန်တဲ့အကြေညာချက်ထဲမှာအာဆီယံနိုင်ငံကြားရေးဝန်ကြီးတွေကတောင်းဆိုထားပါတယ်။အခုလိုဖြစ်နေတဲ့အခြေအနေမှာအာဆီယံအလှည့်ကျဥက္ကဋ္ဌမြန်မာနိုင်ငံအနေနဲ့ကတော့အာဆီယံအဖွဲ့ရဲ့စီလုံးမှုကိုပြသဖို့နဲ့သူ့ရဲ့အဓိကကုံသွယ်ဘက်ဖြစ်နေတဲ့အိန္ဒိယတရုတ်နိုင်ငံဘက်ကအညိုအညံ့မခံရအောင်လို့အင်မတန်ပပနာနဲ့လောက်ရမယ်စိန်ခေါ်မှုတစ်ခုဖြစ်တယ်လို့လေးလာသူတွေကတုံ့တက်နေကြပါတယ်ရှင်
။မဆုမြတ်မုံပြောပြသွားတာဖြစ်ပါတယ်။အခုကဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အရင်ဆုံးတော့မျက်မှောက်ရေးရာ30ချက်အစည်းအဝေးကိုနားဆင်ရမှာပါ။မကြာမီကထုတ်ပြန်လိုက်တဲ့ American Soy ဘာသာရေးလွတ်လပ်မှုကော်မရှင်ရဲ့2014အစည်းအခမ်းစာကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအခုလိုတုံ့တက်တင်ပြထားပါတယ်ခင်ဗျာ။
အမေရိကန်ကွန်ဂရက်လွှတ်တော်ကဖွဲ့စည်းထားတဲ့အပြည်ပြည်ဆိုင်ရာဘာသာရေးလွတ်လပ်မှုကော်မရှင်ရဲ့နှစ်လည်အစည်းအဝေးခန်းစာမကြာမီကထွက်လာပါတယ်။ဒီကော်မရှင်ဟာဘာသာရေးနဲ့ပတ်သက်ပြီးအစိုးရကိုဩဇာလွှမ်းနိုင်တဲ့အဖွဲ့အစည်းဖြစ်ပါတယ်။ဆိုရင်ဇာရှိတဲ့34နိုင်ငံကအခြေအနေတွေကိုစာမျက်နှာ200ကျော်တင်ပြထားပါတယ်။အမေရိကန်နိုင်ငံသားရေးဌာနကလည်းတိုင်းပြည်200လောက်ရဲ့ဘာသာရေးလွတ်လပ်မှုအခြေအနေကိုနှစ်စဉ်အစည်းအဝေးခန်းစာထုတ်ပြန်ပါတယ်။မြန်မာပြည်ကဘာသာရေးလွတ်လပ်မှုအခြေအနေဟာမပြောင်းလဲပဲပုံမူဆိုးရွားလာတာကိုဖော်ပြထားပါတယ်။ဒီအထက်မှာ16နိုင်ငံကိုအထူးစိုးရင်စရာအဖြစ်သတ်မှတ်ထားပါတယ်။မြန်မာပြည်ကိုပထမဆုံးဖြစ်တဲ့1999အစည်းအဝေးခန်းစာကစပြီးအထူးစိုးရင်စရာအဖြစ်သတ်မှတ်လာတာအခုအထိပါပဲ။ဘာသာရေးလွတ်လပ်မှုကော်မရှင်ဟာနိုင်ငံခြားရေးဝန်ကြီးဌာနရဲ့ဆောင်ရွက်ချက်ကိုလည်းအကဲဖြတ်ပါတယ်။ကော်မရှင်ရဲ့တင်ပြချက်ကိုအစိုးရကအလေးအနက်စဉ်းစားရတာမူဘာသာရေးလွတ်လပ်မှုကိုအမေရိကန်နိုင်ငံသားရဲ့လမ်းစဉ်မှာဦးစားပေးလာရပါတယ်။အမေရိကန်သံတမန်တွေကသူတို့တာဝန်ရတဲ့တိုင်းပြည်ရဲ့ဘာသာရေးလွတ်လပ်မှုအခြေအနေကိုစောင့်ကြည့်ဖို့တာဝန်ရှိလာပါတယ်
။အမေရိကန်နိုင်ငံသားရဲ့လမ်းစဉ်မှာဘာသာရေးလွတ်လပ်မှုကိုဦးစားပေးတဲ့ခုအနေနဲ့ဆောင်ရွက်နိုင်အောင်ဖန်တီးရမှာကွန်ကရစ်လွှတ်တော်ဟာအရေးကြီးတဲ့အခန်းကပါဝင်ပါတယ်။ဘာသာရေးလွတ်လပ်မှုဆိုင်ရာကွန်ကရစ်လွှတ်တော်ကြားနာပွဲတွေဟာအတော်လေးထိရောက်ပါတယ်။ဘာသာရေးလွတ်လပ်မှုအခြေအနေကိုလိုက်ပြီး34နိုင်ငံကိုအဆင့်30ဆင့်ခွဲထားပါတယ်ဘာသာရေးလွတ်လပ်မှုမရှိလို့အထူးစိုးရင်ရတဲ့အဆင့်တာမန်စိုးရင်ရတဲ့အဆင့်နဲ့စောင့်ကြည့်တဲ့အဆင့်ဆိုပြီးခွဲခြားထားပါတယ်မြန်မာပြည်ဟာစိုးရင်စရာကောင်းတဲ့နိုင်ငံဖြစ်နေတာ15နှစ်ရှိပါပြီအထူးစိုးရင်ရတာက16နိုင်ငံတာမန်စိုးရင်ရတာက10နိုင်ငံစောင့်ကြည့်တာက10နိုင်ငံစုစုပေါင်း34နိုင်ငံကိုလေ့လာသုံးသပ်ပြီးဘာသာရေးလွတ်လပ်မှုအစီရင်ခံစာကိုရေးထားတာဖြစ်ပါတယ်
ဘာသာရေးလွတ်လပ်မှုမရှိလို့အထူးစိုးရင်ရတဲ့16နိုင်ငံမှာမြန်မာတရုတ်မြောက်ကိုရီးယားနဲ့ဗီယက်နမ်ပါဝင်ပြီးကျန်နိုင်ငံတွေဟာမွတ်စလင်အများစုရှိတဲ့ဒေသတွေဖြစ်ပါတယ်။စိုးရင်ရတဲ့10နိုင်ငံစီးရဲမှာတော့အိန္ဒိယ၊လာအို၊မလေးရှားနဲ့အင်ဒိုနီးရှားပါဝင်ပါတယ်။မြန်မာနိုင်ငံမှာစီအစိုးရလက်ထက်ကဗုဒ္ဓဘာသာဝင်မဟုတ်သူတွေကိုဖိနှိပ်ချုပ်ချယ်ခဲ့ပါတယ်။ ရသားသပိုင်းအစိုးရတက်လာတဲ့အခါမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေရှိလာပြီးမြဲဘာသာရေးလွတ်လပ်မှုကဥပဒေအရအကာအကွယ်မပေးနိုင်သေးဘူးလို့ဆိုပါတယ်မွတ်စလင်စမ်းကြီးအကြမ်းဖက်မှုတွေကိုအစိုးရကဟန်တားနိုင်စွာမရှိဘူးလို့ဆိုပါတယ်ရခိုင်ပြည်နယ်ကမွတ်စလင်စမ်းကြီးအကြမ်းဖက်မှုဟာအစိုးရကိုယ်တိုင်မျက်နှာလွှဲခဲ့ဖြစ်လှုပ်ထားတဲ့ကိစ္စဖြစ်တယ်လို့မှတ်ချက်ချထားပါတယ
်လူနည်းစုရဲ့ဘာသာရေးလွတ်လပ်မှုကိုချိုးဖျက်သူနဲ့တိုင်းရင်းသားကိုတိုက်ခိုက်တဲ့စစ်မှုတန်းကိုအရေးယူဖို့အစိုးရမှအင်အားမရှိဘဲဖြစ်နေပုံရပါတယ်ကချင်ပြည်နယ်မှာအစိုးရတက်စစ်ဆင်တဲ့နေရာတွေမှာဘာသာရေးချုပ်ချယ်မှုတွေရှိပါတယ်ဘာသာရေးအဆောက်အဦတွေကိုဖျက်ဆီးသူမရင်းကျင်တပ်ဖြတ်သူအတင်းအဓမ္မခိုင်းစေသူတွေဟာအရေးယူမခံရတဲ့အပြင်တချို့ဆိုရင်ဒေသခံနိုင်ငံရေးခေါင်းဆောင်တောင်ဖြစ်နေတယ်လို့ဆိုပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကခရီးရန်ဘာသာဝင်တိုင်းရင်းသားတွေဒုက္ခရောက်ပုံကိုလည်းဖော်ပြပါတယ်အဇက်သားတသိန်းလောက်အိုးအိမ်မဲ့ဖြစ်သွားတယ်လို့ဆိုပါတယ်မြမပြည်ဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့2023အစီရင်ခံစာကိုကိုးကားတင်ပြထားတာတွေ့ရပါတယ
်ဘာသာရေးနဲ့အခြားလူ့အခွင့်အရေးတွေမှာချုပ်ချယ်ကန့်သတ်မှုတွေဖိနှိပ်မှုတွေရှိနေသေးတာမို့တန်ခတ်ရေရပူအားလုံးကိုရုပ်သိမ်းမှုအချိန်မတန်သေးဘူးလို့အပြည်ပြည်ဆိုင်ရာဘာသာရေးလွတ်လပ်မှုကော်မရှင်ကဆိုပါတယ်။တရားဥပဒေစိုးမိုးရေးဘာသာရေးလွတ်လပ်ရေးနဲ့ဒီမိုကရေစီအသွင်ပြောင်းရေးမှာအမေရိကန်ပါဝင်ဖို့လိုတယ်လို့အကြံပေးထားပါတယ်။ဒါကြောင့်ဗုဒ္ဓဘာသာမဟုတ်သူကိုခွဲခြားဆက်ဆံမှုရပ်ဆိုင်ရေးနဲ့ဘာသာရေးအကြံဖက်မှုတွေကိုစစ်ဆေးနိုင်ရေးအတွက်တာဝန်ယူတဲ့သဘောတူချက်ကိုမြန်မာနဲ့အမေရိကန်ရယူသင့်တယ်လို့အကြံပေးထားပါတယ်မြန်မာအရာတန်းကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ပြီးနာမည်ပြစီရင်သွင်းတာမျိုးကိုလည်းဆက်လုပ်ရမယ်လို့ဆိုပါတယ်ရခိုင်ပြည်နယ်မှာကူညီထောက်ပံ့နေတဲ့ကုလသမဂ္ဂအဖွဲ့ကိုရန်ကုန်ငွေတိုးပြီးထောက်ပံ့ဖို့နဲ့ကမ္ဘာ့ဘဏ်လုံးအဖွဲ့အစည်းရဲ့ငွေချေးထောက်ပံ့မှုကိုတာတူညီမျှခံစားနိုင်အောင်ဆောင်ရွက်ဖို့အမေရိကန်အစိုးရကိုတိုက်တွန်းထားပါတယ်တိုင်းရင်းသားနဲ့ဘာသာရေးလူနည်းစုကိုကာကွယ်စောင့်ရှောက်နိုင်ဖို့အတွက်ဒေသခံမဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းပြီးညှိနှိုင်းဆောင်ရွက်ဖို့လေအမေရိကန်ဘာသာရေးလွတ်လပ်မှုကော်မရှင်ကအမေရိကန်အစိုးရကိုတိုက်တွန်းထားပါတယ်ခင်ဗျာ
။ဥအောင်ခင်စီစဉ်တင်ဆက်တဲ့အပတ်စဉ်မျက်မှောက်ရေးရာ30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒေါ်လာလာတန်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ဒီတွင်ပါလဲလို့အဓိပ္ပာယ်ရတဲ့ HEND hand ဆိုတဲ့ဝဟာယကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံးတင်ပြပေးမှာကတော့
sit on one's hands
ဖြစ်ပါတယ်စာလုံးပေါင်းက SIT sit ကထိုင်းနာ ON on ကအပေါ်မှာ ONE apostrophe S ones ကလူတူတယောက်ရဲ့ HEND hands ကလဲဆိုတော့စကွိုက်ထူရဲ့ဓာတ်ရိုက်ဒီဘေကလူတူတယောက်နေနဲ့သူ့ရဲ့လက်တစ်ဖက်ပေါ်မှာတက်ထိုင်ထားတာပေါ့ idiom သဘောကလည်းရှင်းပါလေလက်နဲ့လှုပ်ရှားလုပ်ကင်ရတာဆိုတော့ကိုယ့်လက်နှစ်ဖက်ပေါ်ကိုကအပေါ်ကနေတက်ဖြီးပြီးထိုင်ထားတယ်ဆိုရင်ဘယ်လိုဖြစ်နေမလဲဆိုတာတော့ရှင်းများစဉ်းစားပဲကြည့်နိုင်ပါလေဘာမှလုပ်လို့မရနိုင်တဲ့သဘောပေါ့ရှင် idiom အဓိပ္ပာယ်ကလည်းဒီတိုင်းပါပဲ sit on one's hand ဆိုရင်အဲ့ဒီလူဟာဘာမှမလုပ်ပဲဒီတိုင်းကြည့်နေရတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ပြဿနာရင်ဆိုင်နေရပြီမဲ့လို့ဖြည့်ရှင်းမှုဘာမှအရေးယူဆောင်ရွက်ခြင်းမရှိတာကျမတို့မြန်မာမှာဆိုရင်ကိစ္စတစ်ခုခုနဲ့ပတ်သက်လို့လက်ပိုက်ကြည့်နေရတဲ့သဘောမျိုးနဲ့ဆင်တူပါတယ်အကူအညီလိုနေတာကိုတွေ့နေပြီမဲ့လို့လေဘယ်လိုမှဝင်ရောက်ကူညီခြင်းမရှိတာကိုလည်းဆိုလိုပါတယ်ဒီခါတလေလေကိုကလှုပ်ပြီးကြည့်အောင်မှအခြေအနေကအဟန်တားဖြစ်တဲ့အနေအထားမျိုးမှလည်းရှိနိုင်ပါတယ်ဒီနေ့တော့လှုပ်ပေးဖို့ဘာမှမတတ်နိုင်တဲ့သဘောမျိုးပေါ့ရှင်ဒီသုံးနေပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင
် The people in the city are facing regular blackouts but the electricity department is sitting on its hands so the locals are getting very angry
အဲ့ဒီမျိုးမှာလူတွေကမကြခဏမိလုံးမဖြစ်တာကိုရင်ဆိုင်နေကြရတယ်လीကျစစ်တာအပီးဌာနကလည်းဘာမှအရေးယူဆောင်ရွက်ပေးခြင်းမရှိဘူးမြို့ကန်တူလည်းအတော်လေးဒေါသထွက်နေကြလေလို့အထိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် The people in the city are facing regular blackouts But the electricity department is sitting on its hands, so the locals are getting very angry.
ခုဒုတိယတင်ပြပေးမယ့် EDM အသုံးကတော့
hand in glove
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက H A N D hand ကလက် I N N ကအထဲမှာ G L O V E glove ကလက်အိဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့လက်အိထဲမှာရှိနေတဲ့လက်ပေါ့တနည်းအားဖြင့်လက်အိဝတ်ထားတဲ့လက်ပေါ့လက်အိဝတ်ထားရင်ကိုယ့်ရဲ့လက်အကြီးသေးပေါ်မှာမူတည်ပြီး size ဆိုတဲ့အရွယ်အစားနဲ့တော်တာကိုဝေ့ရတာဖြစ်တာသွားရရှိများအတိဖြစ်ပါတယ်ဒါကြောင့်လက်အိနဲ့လက်ကတော်ရမှာဖြစ်သလိုအထဲကလက်လှုပ်ရှားသလိုပဲအပြင်မှာဝတ်ထားတဲ့လက်အိကလည်းလိုက်လှုပ်ရှားရတာမို့လက်နဲ့လက်အိဟာတသားတည်းရှိနေတဲ့သဘောမျိုးဖြစ်ပါတယ်ဒီအသုံးရ EDM အတိပေကလူတွေကိုရည်ညွှန်းသုံးမယ်ဆိုရင်လူနူဦးဟာတိတ်ကိုနှစ်ခုတကူစိတ်ဖြစ်တဲ့သဘောစိတ်ချင်းသဘောချင်းတိုက်ဆိုင်တာမဟုတ်တာလုပ်မယ်ဆိုရင်လေကျမတို့မြန်မာမှာတကြိတ်တည်းတညာနဲ့ပူပေါင်းကြံစည်တာမျိုးပလင်းတူဘူးစုစသဖြင့်အတုံးတွေနဲ့ဆင်တူတယ်လို့ဆိုရမှာပါဒီအတုံးတွေပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် Some policemen who were working hand in glove with the drug gang were arrested and jailed
အဲ့ဒီမူရစီဂိုင်းနဲ့တကြိတ်တည်းတညာနဲ့လောက်ကိုင်းနေတဲ့ရဲတချို့ဖမ်းဆီးခံရပြီးထောင်ချခံရတယ်လေလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Some policemen who were working hand in glove with the drug gang were arrested and jailed
ကိုဆက်လက်ကြင်ပြပြီးမှာကတော့
high handed
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက H I G H high ကမြင်နာ H A N D E D handed ကဂိုင်းတွေတာဆိုတော့စကွိုက်ခွန်းရဲ့ဓာတ်ရိုက်ဒီပေးကတော့အမြင့်ကနေဂိုင်းတွေတာပေါ့EDM ဆိုတဲ့သွားဒီပဲကလေအပေါ်စည်းကနေနေတာဆက်ဆံပုံကမောက်မာတာမမာနထောင်ထွားပြီးဆက်ဆံပြုတ်မှုတာမျိုးကျမတို့မြန်မာဘန်းစကားမှာတော့အနိုင်ကျင့်ဘိုးကြတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The factory workers went on strike because they want to protest the manager who was high handed
ဆက်ယုံလုပ်သမားတွေကတပိတ်မောက်ခဲ့ကြတယ်မန်နေဂျာရဲ့အနိုင်ကျင့်ဘိုးကြတဲ့ဆက်ဆံမှုအပေါ်သူတို့မကျေနပ်မှုကိုပြသလိုတဲ့အတွက်အခုလိုဆန္ဒပြတာဖြစ်တယ်လို့ဒေးဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The factory workers went on strike because they want to protest the manager who was high-handed.
ခုနောက်ဆုံးတင်ပြပေးမှာကတော့
caught red-handed
ဖြစ်ပါတယ်။စာလုံးပေါင်းက caught caught ကCATCH catch ဆိုတဲ့ဖမ်းမိတယ်ဆိုတဲ့အဓိပ္ပာယ်ရတဲ့ဝေါ်ဟာရရဲ့ past tense အတိတ်သဘောကိုပြတဲ့ကရိယာ verb ဖြစ်ပါတယ် RED red ကနေတာ HANDED handed ကလှုပ်ဆောင်တာလို့အဓိပ္ပာယ်ရတော့စကပိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်နီနဲ့လှုပ်ဆောင်တာကိုမိတာပေါ့ရှင်ဒီသုံးဆင်းသက်လာတာကတော့15ရာစု Scotland ကဖြစ်တယ်လို့ဆိုပါတယ်လက်မှအနီရောင်ရှိတဲ့သွေးပေးချန်နေတဲ့အယူဆကနေဆင်းသက်လာတာဖြစ်ပါတယ်idiom တွေပဲကတော့တခုခုကျွလွန်နာကိုလက်ပူးလက်ချက်မိတဲ့သဘောပဲဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John was caught red-handed smoking cigarettes by his wife She was angry with him as he has promised her he would stop this habit
John ဆက်လက်တောက်တာကိုသူ့ရဲ့အမျိုးသမီးကလက်ပူးလက်ချက်မိသွားတယ်လေသူကအဲ့ဒီအချင်းကိုဖျောက်ပါမယ်လို့ဂရီပေးထားတော့သူ့အမျိုးသမီးကဒေါသထွက်တာပေါ့လို့ကြည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John was caught red-handed smoking cigarettes by his wife. She was angry with him as he has promised her he would stop this habit.
ဒီတင်ပါတော့ရှင်များကိုတင်ပြ